2019မတ်လ5ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မှာကျင်းပပြုလုပ်ခဲ့တဲ့ NCA အပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်ဆယ်ပွဲရဲ့အစည်းအဝေးပြီးဆုံးသွားခဲ့ပါပြီ။အစည်းအဝေးအပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့သလိုသတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့ပါတယ်။အစည်းအဝေးအတွင်းညဉ့်ညဲဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတိုင်းသာခေါင်းဆောင်တွေဘာတွေပြောခဲ့ကြသလဲ။အခုအစည်းအဝေးပွဲဟာစစ်ဆုပ်နေတဲ့တရားဝင်ညဉ့်ညဲဆွေးနွေးပွဲတွေအတွက်အဖြေတစ်ခုဖြစ်ခဲ့ရလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဒီမှာညီညာရေးအလားအလာအကြောင်းလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
တိုင်းနာလက်နက်ကင်ဆက်ပွဲရဲ့ထုတ်ပြန်ချက်မှာအချက်ရှိချက်ပါပါတယ်။အဲ့ဟာတွေကိုအနည်းထုတ်ပြောရရင်လာမယ့်နေ့လာကြရင် NCA စာချုပ်လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPFD ရဲ့စုဖွဲ့မှုပြန်လုပ်ဖို့နဲ့ NCA ကိုအခြေခံတဲ့ညီညာရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်အကောင်အထည်ဖော်ဖို့တိုင်းနာလက်နက်ကင်ဆက်ပွဲရဲ့ထုတ်တီးခေါင်းဆောင်တွေအစည်းအဝေးတည့်ရက်ကျင်းပသွားမယ်။ဒီကနေ့နဲ့အောက်တိုဘာလ17ရက်နေ့ကKNU ကရင်လက်နက်ကိုင်အဖွဲ့နဲ့ RCSS ရှမ်းလက်နက်ကိုင်အဖွဲ့တွေကနေနိုင်ငံတော်အထံတင်ပြန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်စီကိုပေးပို့ထားတဲ့စာမပါတဲ့အဆိုပြုချက်တွေကိုဆွေးနွေးဖို့အလို့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်း2008ဖွဲ့စည်းပုံပြင်ရေးလွှတ်တော်ရင်းစူးစမ်းမှုတွေကိုကြိုဆိုတဲ့အကြောင်းအဲ့ဒီလိုဖွဲ့စည်းပုံပြင်တာဟာလွှတ်တော်ပြင်ပမှာဆောင်ရွက်နေတဲ့ငင်းကြဲလုပ်ငန်းစဉ်တွေဟန်ချက်ညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ဒါပြင်သူတို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့ငင်းငယ်လုပ်ငန်းစဉ်မှာလက်နက်ကိုင်တော်လှန်ရေးအဖွဲ့အားလုံးပါဝင်ရင်းနဲ့ပတ်သက်ပြီးဘသူကမှချန်လက်မထားဘူးဆိုတော့အခြေခံမူကိုတစိုက်မမတ်ကိုင်ဆွဲကြိုးပမ်းသွားမယ်ဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်တည်ထောင်စုတည်ဆောက်နိုင်ရေးအတွက်အစိုးရတက်မတော်နဲ့အခြား NCA လက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ပါဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်ထုတ်ပြန်ကြေညာချက်မှာဖော်ပြထားတဲ့အရာ NCA လမ်းကြောင်းအတိုင်းပဲဆက်သွားမယ်လို့ဆိုထားတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်ကြီးဆက်ရှိနေသေးတယ်ပြက်စီးသွားတာမဟုတ်သေးဘူးဆိုတဲ့ရှုထောင့်ကနေကြည့်ပြီးအကောင်းမြင်မယ်ဆိုရင်တော့မြင်နိုင်ပါတယ်ဒါပေမဲ့ဒါဟာငင်းငယ်လုပ်ငန်းစဉ်ကြီးတရားဝင်ပြန်ဆနိုင်မယ်ဆိုပြီးတေချာပေါက်ပြောနိုင်တဲ့လမ်းစာတော့မဟုတ်သေးပါဘူးဒီအတွက်အလို့သဘောဆွေးနွေးပွဲတွေကိုဥဆောင်မဲ့အလို့အဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့အဲ့ဒီအဖွဲ့နဲ့တွေ့ဖို့အတွက်အစိုးရငင်းငယ်ကော်မရှင်ဘက်ကအငြိမ်းစားဒုဗိုလ်ချုပ်ကြီးခင်စောဦးတမရယုံညွန်ကြားမှုချုပ်ဦးစော်ထင်းနဲ့ဦးလာမောင်ရွှေတို့ပါဝင်တဲ့အဖွဲ့ဟာမက်လာရှိရနီကထိုင်းနိုင်ငံချင်းမိုင်မြို့ကိုထွက်ခွာသွားပါပြီ
ဆွေးနွေးပွဲအဖွဲ့နဲ့အပိတ်မိခွန်ပြောခဲ့ကြတဲ့ခင်ယူဥက္ကဋ္ဌစောမှုဒူစီဖိုးနဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ပြောခဲ့တာတွေကိုကြည့်ရင်လက်ရှိတမတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတခုတည်းသောတမတော်ကိစ္စစတာတွေကိုပဲအလေးထားပြောဆိုသွားတာတွေ့ကြရပါတယ်။ဘုရားကြီးရွှေစစ်ကတော့တရားဝင်အစည်းအဝေးတွေမှာဆွေးနွေးရင်နှစ်ဖက်အဖွဲ့အစည်းတွေဟာကိုယ့်ရည်ရည်ချက်အပေါ်မှာပဲအသေးစုတ်ကန်ဆွေးနွေးမှာဖြစ်လို့ဘယ်လိုမှညှိလို့ရနိုင်မှာမဟုတ်ဘူး။ဒါကြောင့်အလို့သဘောဆွေးနွေးပွဲတွေကပဲကောင်းတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီကြက်လက်နက်ကင်တိုင်းသားတွေကတစ်ဆုံနေတဲ့ကိစ္စကိုကြော်လွားနိုင်နေပြီ။တနည်းအားဖြင့်အလွတ်တဘောတွေ့ဆုံဆွေးနွေးမှုတွေကနေနှစ်ဖက်သဘောတူညီမှုတစုံတရာရမှတရားဝင်ဆွေးနွေးပွဲတွေစီပြန်သွားဆိုတဲ့လမ်းကြောင်းရွေးချယ်လိုက်ပုံရပါတယ်။အခုတော့အစိုးရဘက်ကလည်းအဲ့ဒီပုံစံအတိုင်းလိုက်ပါဆွေးနွေးနေတာကိုတွေ့မြင်ကြရပါတယ်။အခြားတစ်ဖက်မှာတော့ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့ကြီးငင်းငယ်လုပ်ငန်းစဉ်နဲ့ပါဝင်လာရေးကိစ္စပါတရုတ်နယ်ချက်မှအခြေဆိုင်တဲ့အဲ့ဒီလက်နက်ကိုင်ဖွဲ့တွေအနေနဲ့လေ NCA ရဲ့ပါဝင်လက်မှတ်ထိုးဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းပြားပေးမှုတွေအဆက်မပြတ်ရှိနေတာတွေ့နိုင်ပါတယ်ဒါပေမဲ့အောင်မြင်မှုတော့တိတ်မရသေးပါဘူးမကြသေးခင်ရက်ပိုင်းကကချင်ကိုကံတအောင်းတလောင်နဲ့ရခိုင်အေအေလက်နက်ကိုင်လေးဘွဲကအလွတ်တဘောတွားရောက်တွေ့ဆုံခဲ့တဲ့ငင်းငယ်ကော်မရှင်အဖွဲ့ဝင်တယောက်ပြောပြချက်အရသိအစင်မကြည့်ခဲ့ဘူးလို့သိရပါတယ်။နောက်ထပ်မျက်နှာစာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းပဋိပက္ခတွေကပိုးပြီးကျယ်ပြန့်လာတာတွေ့ကြရပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်တက်မှလို့ကြီးမားတဲ့ရင်ဆိုင်တိုက်ပွဲကြီးတွေဖြစ်နေပြီနဲ့မိုင်းထောင်တိုက်ခိုက်မှုတွေပြန်ပေးဆွဲမှုလုံခြုံတပ်ဖြတ်မှုအပြန်အလှန်ဖမ်းဆီးမှုစတာတွေနေတိုင်းလိုလိုဖြစ်နေပြီးစစ်ပွဲဟာအောက်ခြေတည်သူလူထုကြားအထိပြန့်နှံ့လာတာတွေ့နိုင်ပါတယ်။ဒီလိုပဋိပက္ခကျေပြန့်လာတာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေရခိုင်နိုင်ငံရေးသမားတွေဘက်ကစစ်ရေးနဲ့ထိတ်တန့်ရင်ဆိုင်မှုတွေရပ်ဆိုင်းဖို့တောင်းဆိုနေပြီနဲ့တက်မတော်ဘက်ကတော့တောင်းကျမ်းသူနှိမ်နင်းရေးစစ်ဆိုပြီး ဆက်ဆင်နွှဲသွားဖို့ရှိနေတယ်လို့အေးအေးရခိုင်တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခိုင်အမာခြေကုပ်ရဖို့ကြိုးစားမှာကတော့အသေးချာပါပဲ။ရခိုင်ပြည်နယ်ကအဲ့ဒီဖြစ်ရပ်တွေဟာငင်းငိမ့်လုပ်ငန်းစဉ်အတွက်အနှုတ်လက္ခဏာတွေလို့ပြောရင်မမားနိုင်ပါဘူး။
ကျွန်တော်စီမြန်မာနိုင်ငံညီညာရေးဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်တိုးတက်မှုမရှိုံမကနောက်ပြန်ဆုံးနေတယ်လို့တော့သုံးသပ်နိုင်ပါတယ်။ဒီလိုနောက်ပြန်ဆုံးနေရတာဟာအခုနောက်ပိုင်းတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားတင်မာမှုရခိုင်အေအေတပ်ဖွဲ့လူမျိုးရဲ့လက်နက်ကိုင်တိုက်ပွဲနဲ့ခြေကုပ်စခန်းရယူလိုမှု NLD အစိုးရရဲ့စစ်ဆန်ညှိနှိုင်းရေးမှုတွေအရေးချင်းနယ်ပါမှုစတာတွေကြောင့်လို့ဆိုရင်လည်းမမှားပါဘူး။တမရော်နဲ့အစိုးရအနေနဲ့လက်နက်လူသူအင်အားကောင်းပြီးကိုဂျိုးစည်းဝါးတွေနဲ့လည်းရောရှက်နေတဲ့မြောက်ပိုင်းကလက်နက်ကိုင်တပ်ဖွဲ့တို့ NCA လမ်းကြောင်းထဲရောက်လာအောင်မစွမ်းဆောင်နိုင်သေးတာသိပြဿနာမရှိပေမဲ့ NCA ကိုရေယုံကြည်လက်မှတ်ထိုးခဲ့တဲ့တမရော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းဆက်ဆံရေးအကောင်းဆုံးထူထောင်ထားခဲ့တယ်ဆိုတော့ KNU လို့ဝါရစ်တော်လိုင်းရဲ့အဖွဲ့ကြီးကခေါင်းဆောင်ရဲ့ယုံကြည်မှုဆုံးရှုံးခဲ့တာကတော့ညီညာရေးကိုအများကြီးထိခိုက်စေပါတယ်ညီညာရေးကို82ဖို့ဆိုရင်တမတော်ခေါင်းဆောင်တွေရဲ့သဘောထားတင်မာမှုကိုပြန်သုံးသပ်ဖို့လိုသလိုညီညာရေးမှာစဉ်းစားညှိနှိုင်းရေးမှုနေရာယူထားတဲ့ NLD အစိုးရဘက်ကလည်းကိုယ့်ရဲ့စွမ်းဆောင်နိုင်မှုတွေကိုပြန်သုံးသပ်ပြင်ဆင်သင့်နေပြီဖြစ်ကြောင်းပါ